Bangladesh နိုင်ငံ ကို ထွက်ပြေး ခလုံ ခဲ့ ကြ တဲ့ မြန်မာ စစ် ကောင်စီ တပ် ဖွဲ့ ဝင် တွေ အပါအဝင် မြန်မာ နိုင်ငံ သား 285 ယောက် ကို ဒီ ကနေ့ မနက် ပိုင်း မှာ ပဲ မြန်မာ နိုင်ငံ ကို ပြန် ပို့ လိုက် ပါတယ်အခု ပြန် ပို့ လိုက် တဲ့ သူတွေ ထဲ မှာ မြန်မာ နယ် ခြား ဆောင် ရဲ တပ် ဖွဲ့ က 262 ယောက် ပါ ပြီး ကျင်း တဲ့ သူတွေ ကတော့ မြန်မာ စစ် ကောင်စီ တပ် ဖွဲ့ ဝင် တွေ နဲ့ လူဝင်မှု ကြီးကြပ်ရေး ဌာန က ဝန်ထမ်း တွေ ဖြစ် တယ် လို့ ဒါကာ ထရန်ပြူ သတင်း က ဖော်ပြ ပါ တယ် Bangladesh ရဲ တပ် ဖွဲ့ နဲ့ အုပ်ချုပ် ရေး အဖွဲ့ သတင်း ရင်း မြစ် တွေ အရ ကတော့ အဲ့ဒီ 285 ယောက် ကို Cox Bazar မြို့ ကဘာခါလီမြစ်ပေါ်ကနေ BIWT စစ်ကမ်းကိုဘတ်စကားတွေနဲ့ဒီကနေ့မနက်6:00လောက်ကတည်ဆောင်သွားခဲ့ပြီးအဲ့ဒီကနေမနက်6:00ခွဲမှာဘင်္ဂလားဒေ့ရှ်ရဲတပ်သင်းမောနဲ့ဘင်္ဂလားပင်လယ်အော်အတွင်းမှာရပ်နားထားတဲ့မြန်မာရဲတပ်သင်းမောစီကိုပို့ဆောင်ပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးအရာရှိရှာရီဖူအစ္စလမ်ကအတည်ပြုပါတယ်။နှစ်နိုင်ငံနယ်ကြားဆောင်တပ်တွေရဲ့ကိုယ်စားလှယ်တွေအသေးစိတ်ဆွေးနွေးပြီးတဲ့နောက်အဲ့ဒီသူတွေကိုမြန်မာနိုင်ငံဘက်ခြမ်းကိုလွှဲပြောင်းပေးဖို့စုံဖြတ်ပြီးပြန်လည်လွှဲပြောင်းပေးတာတွေကိုဂရုတစိုက်လှုပ်ဆောင်ခဲ့တယ်လို့လည်းတာကာထရန်ပြူသတင်းကဖော်ပြပါရရှင်။